ကမ္ဘာတဝန်းခန့်မှန်းကြီးလူ100ယောက်မှာတယောက်နှုန်းကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်ခြေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ်။ WHO ရဲ့ခန့်မှန်းချက်တွေအရကမ္ဘာလူဦးရေရဲ့ဆေးရကိုင်းနှုန်းရောဂါကူးစက်နိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့အရေးပေါ်ကျန်းမာရေးအစီအစဉ်အကြီးအကဲမိုက်ကယ်ရိုင်ယန်နာတင်းလာနေကပြောပါတယ်။ဒီခန့်မှန်းချက်အရတကမ္ဘာလုံးအတိုင်းအတာနဲ့ရောဂါကူးစက်နိုင်ခြေတန်း960ကျော်ရှိပြီးဒါဟာအခုလက်ရှိကူးစက်သူအရေအတွက်ထက်အဆပေါင်း20လောက်ပိုပြီးတော့များပါတယ်။ Johns Hopkins Coronavirus သုတေသနစင်တာစီးရင်တွေအရလက်ရှိတကမ္ဘာလုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ35သန်းရှိပြီးသေဆုံးသူက1သန်းကျော်ရှိပါတယ်။ဥရောပတလွားဂျာမနီနိုင်ငံမှာတင်းလာနေကအထူးကူးစက်သူ3သန်းကျော်ရှိပြီးဗြိတိန်မှာ9သန်းနဲ့စပိန်မှာ8သန်းကျော်ရှိပါတယ်။အမေရိကန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအထူးသဖြင့်အနောက်ပိုင်းနဲ့အနောက်မြေပိုင်းပြည်တွေအတော်များများမှာရောဂါကူးစက်မှုနှုန်းတိုးလာတယ်လို့ Washington Post သတင်းစာကဖော်ပြပါတယ်။အခုထိနိုင်ငံတွင်းကူးစက်မှု 9.4 သန်းကျော်နဲ့သေဆုံးသူက 2,100 ရှိပါတယ်ရှင်။